ချိခိုင်ပြည်နယ်မြောက်ပိုင်းမှာအော်ဂိုလာအတွင်းနဲ့ကြားဆောင်ကင်းစခန်းတွေအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်မြန်မာတာဝန်ရှိသူတွေဘက်ကထုတ်ပြန်တဲ့သတင်းတွေနဲ့နိုင်ငံတကာကသုံးသပ်ဝေဖန်ပြောဆိုမှုတွေမှာကွက်လွက်ချက်တချို့ရှိနေပါတယ်။ထိအပေါ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေဘက်ကဘလို့သုံးသပ်ကြသလဲဆိုတာမှအေးအေးမားကမေးမြန်းတင်ပြထားပါတယ်
။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းလဲဖြစ်တဲ့ဘင်္ဂလားမြန်မာနယ်စပ်မှာနေကြားဆောင်ကင်းစခန်းတွေအကြမ်းဖက်တိုက်ခိုက်ခံရမှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်မြန်မာပြည်တွင်းကဒုက္ခတဲ့အရေးကိစ္စတွေအကြမ်းဖက်မှုကိစ္စတွေဟာတစ်ဆက်တည်းဖြစ်လာခဲ့ပါတယ်။ဒီအတွက်အကြမ်းဖက်မှုတွေကိုနိုင်ငံတကာကရှုံ့ချနေပေမဲ့လူ့အခွင့်အရေးကိစ္စတွေနဲ့ပတ်သက်လို့တော့မြန်မာနိုင်ငံဟာအကြီးကျယ်ဝေဖန်မှုတွေခံနေရတာပါ။မြန်မာအစိုးရနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စရေသဘောတူစာချုပ်လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေက KNU ကရင်မျိုးသားစည်းရုံးရဲ့ဒုတိယဥက္ကဋ္ဌဖထိုကွယ်ထူးကတော့ရခိုင်ပြည်အရေးနဲ့ပတ်သက်လို့သူတို့ရဲ့သဘောထားတွေကိုစုစည်းထားချက်တွေရှိနေပြီဖြစ်တဲ့အကြောင်းအခုလို့ပြောပါတယ်
။မလို့စေကတော့နော်ဒီစီထားတဲ့ဥဒေကြောင့်ရတော့ဆောင်ရရမှာပဲတစ်သက်ကလည်းလူတိုင်းရဲ့ဆန္ဒမှုခရီးကလည်းဒီကိုတွေတဲ့ချာပေါ်မှာထားမဲ့ဘောထားလို့ရှိနေတော့ဆောင်ရမယ်ငယ်ကြီးအဆုံးထိခါနေလို့ရှိတယ်ဆိုတော့ကျွန်တော်အဲ့ဒါနဲ့ပုံကောင်းနေချက်ချက်ပေါ့ကျွန်တော်စီကြီးလည်းရှိနေတယ်ကျွန်တော်တိုင်းသားမနကိုင်ဖို့နေတာလည်း very sensitive people မလို့ကျွန်တော်ကဘောထားထုတ်ပြန်လို့ရှိရင်လည်းအဲ့ဒီစီကြီးရဲ့ပုံမှာချစ်ထားမှာပဲလို့ကျွန်တော်လည်းမြင်ပါ
တိုင်းသားလက်နက်ကိုင်ဖို့ရင်းနေနဲ့မြမပီရခိုင်ပြည်နယ်အတွင်းကအဖြစ်အပျက်တွေပေါ်မှာထောက်ခံမှုဝေဖန်မှုကန့်ကွက်မှုတွေမရှိဘဲတိတ်ဆိတ်နေတယ်လို့လည်းသတင်းတွေကထွက်ပေါ်နေတာပါညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN ရဲ့ပြောရေးဆိုခွင့်ရှိသူနိုင်အောင်မငေးကတော့မြမအစိုးရနဲ့နိုင်ငံတကာရဲ့ပြောဆိုချက်တွေဟာတစ်ထက်တည်းမကျတဲ့အပေါ်မှာလေ့လာစောင့်ကြည့်နေဆဲဖြစ်တယ်လို့ဆိုပါတယ
်ဘယ်နှစ်ပတ်ကနိုင်ငံတကာရဲ့ပြောဆိုချက်နဲ့ပမာအစိုးရရဲ့ပေါ့နော်ဒီအစိုးရရဲ့ပြောဆိုချက်ကတစ်ထက်တည်းမကျတော့ဒါလည်းကျွန်တော်တို့ကဒီတာကိုစောင့်ကြည့်နေတယ်။ဒါမှမဟုတ်ကျွန်တော်တို့ဒါလူသားချင်းပြနေတော့ဟိုစာနာတော့ဗောလေစိတ်တော့စိတ်မကောင်းဘူးဗောဒီလိုဖြစ်ချက်ဖြစ်ကြတယ်။ဒါမှမဟုတ်ဘယ်သူချောက်လို့ဘယ်ချောင်းချောက်လို့ဖြစ်လဲတယ်ဆိုတာကကျွန်တော်တို့ကုတိတိလိလာသုံးသပ်နေတဲ့ကာလဖြစ်နေတယ်လေ။ဒါမှမဟုတ်ကျွန်တော်တို့ကဘယ်ဒီလိုဖြစ်လဲစာနာနာစာနာကြတာဗောဒါမှမဟုတ်တကယ်လက်တွေ့မှာဘယ်သူကပြုလုပ်ခဲ့တယ်ဆိုတာကိုလည်းကျွန်တော်တို့ဒါကဆိုတာစစ်စစ်လိလာနေစေစောင့်ကြည့်နေစေဖြစ်နေတယ်
။ရခိုင်ပြည်နယ်အတွင်းမှာ2022ခုနှစ်ကစလို့နှစ်ဖက်အတိုင်းဝိုင်းနေကြပဋိပက္ခတွေဖြစ်ပွားခဲ့ပြီးတဲ့နောက်အခုရခိုင်ပြည်နယ်အတွင်းမှာအကြမ်းဖက်မှုတွေပါဖြစ်ပွားခဲ့ရတဲ့အတွက်လူမျိုးတစ်မျိုးနဲ့တစ်မျိုးကြားမှာယုံကြည်မှုတွေပြက်ပြားသွားတာမျိုးတွေဖြစ်ခဲ့ရပါတယ်။အခုဆိုရင်ဗုဒ္ဓဘာသာဝင်တွေ၊အစ္စလာမ်ဘာသာဝင်တွေ၊ဟိန္ဒူဘာသာဝင်တွေအကုန်လုံးဟာတပ်ဖြတ်မှုအကြမ်းဖက်ခံရမှုတွေကိုခံခဲ့ရတာကြောင့်တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုတွေပါပြက်ပြားသွားရပါတယ်။တစ်ချိန်နဲ့တစ်ပြိုင်တည်းမှာပဲကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းမှာလည်းတိုက်ပွဲတချို့ရှိနေတဲ့အတွက်တိုင်းရင်းသားဒေသတွေမှာဒုက္ခတွေပြဿနာတွေကလည်းရှိနေတာပါ။ဒါအပြင်တိုင်းရင်းသားဒေသအလုံးနီးနီးမှာနယ်မြေတည်ငြိမ်မှုတွေကဦးစားပေးဆောင်ရွက်နေရခြင်းဖြစ်တယ်လို့မြမအစိုးရနဲ့လည်းညီညွတ်ရေးလုပ်ငန်းစဉ်တွေကိုဆောင်ရွက်နေရခြင်းဖြစ်တာကြောင့်လည်းရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့အခြေအနေတွေကိုစောင့်ကြည့်အကဲခတ်နေတော့မယ်ဆိုပြီးတိုင်းရင်းသားခေါင်းဆောင်တွေကပြောဆိုကြပါတယ်ရှင်။